သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ Florence မြောင်ရှင်နေ့မေလ28ရက်ပေါ်ထူးနေအတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတေရော်အောင်ပါ။စင်ဒီမရှိအိမ်မီးလောင်မှုစင်ဒီမြို့နောက်ဘက်ရှိနေအိမ်မီးလောင်မှုတွင်လူတဦးသေဆုံးပြီးဒုတိယမြောက်အိမ်တွင်နေထိုင်သူတဦးမှပျောက်ဆုံးနေကြောင်းသိရှိရပါတယ်။ယနေ့နံနက်အစောပိုင်းက Crichton ရှိ Irara လမ်းတွင်အရေးပေါ်ကင်ဆယ်ရေးလုပ်ငန်းများမှမီးငြိမ်းသတ်ခဲ့ပြီးနောက်လူတဦးရဲ့အလောင်းကိုနေအိမ်ထဲမှာတွေ့ရှိခဲ့ကြောင်းမျိုးစောက်ဝေးရဲတပ်ဖွဲ့ကပြောဆိုပါတယ်။ရုပ်လောင်းကိုတရားဝင်ဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး။ပလိတ်လက်ထဲမှာလူတဦးသေဆုံး။စူပါမားကတ်စီကူရီတီနဲ့ပဋိပက္ခဖြစ်ပွားပြီးနောက် Northern Territory တွင်ရဲတပ်ဖွဲ့ကခြုံနှောင်ထားစဉ်အမျိုးသားတဦးသေဆုံးခဲ့ကြောင်းသိရှိရပါတယ်။အင်္ဂါနေ့မွန်းလွဲ၁နာရီ၁၀မိနစ်ခန့်တွင် Alice Spring Gold Spring ပြဿနာတစ်ခုဖြစ်ပွားကြောင်းရရှိများကိုသတိပေးခဲ့ပြီးရိုးရိုးအဝတ်စားအရာရှိနှုတ်ကအဆိုပါအမျိုးသားကိုခြုံနှောင်ထားစဉ်သိဆုံးသွားခြင်းဖြစ်ပါれ။မရှက်တီရံပွဲထဲတွင်ပါဝင်သူများကိုဖမ်းဆီး။မေလ25ရက်တနင်္ဂနွေနေ့ကမဲလ်ဘွန်းမြို့မြောက်ဖက်ရှိ Shopping Center တစ်ခု၌ဓာတ်ခုံမှု၌ပါဝင်ပတ်သက်မှုဆွဲချက်ဖြင့်လူစုစုပေါင်း9ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပါれ။၎င်းတို့ပါဝင်ပတ်သက်မှုဖြင့်တရားစွဲဆိုခံထားရတဲ့တခြား၄ဦးကိုအာမခံဖြင့်လွှတ်ပေးခဲ့ပါတယ်။လန်ဒန်လီဗာပူးမှာလူအုပ်ကြီးထဲကားဝင်တိုက်ခဲ့တာကြောင့်28ဦးဆေးရုံတင်ခဲ့ရ။လီဗာပူးဘောလုံးကစားသမားတွေစီးနှင်းလိုက်ပါလာတဲ့အမိုးဖွင့်ဘတ်စကားနဲ့လှည့်လေအောင်ပွဲခံပြီးမိနစ်ပိုင်းအကြာမှာပဲအနေရောက်ကားတစ်စီးကလူအုပ်ကြီးထဲကိုခွေးဝိုက်မောင်းနှင်းကဝင်တိုက်ခဲ့တာကြောင့်ဘောလုံးပရိသတ်28ဦးစီးရုံတင်ခဲ့ရပါတယ်။အဲဒီထဲမှာပြင်းထန်ဒဏ်ရာရသူ2ဦးလည်းပါဝင်ပါတယ်။ထိခိုက်ဒဏ်ရာရသူတွေထဲမှာကလေး4ဦးပါဝင်ပြီးကလေး2ဦးကတော့ပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ကဒီဖြစ်ရပ်ဟာအချမ်းဖက်တိုက်ခိုက်မှုမဟုတ်ဘူးလို့ပြောဆိုပါတယ်။အသက်53နှစ်အရွယ်ဗြိတိန်မျိုးသား2ဦးကိုဖမ်းဆီးထားတယ်လို့မာဆီဆိုက်ရဲတပ်ဖွဲ့ရဲ့လက်ထောက်ကြီးကဂျန်နီဂျိမ်းစ်ကပြောဆိုပါတယ်။PDF တပ်ဖွဲ့တွင်စိတ်ဝင်နေတဲ့သေချာခုနှစ်ဦးကို MDY PDF ကဖော်ထုတ်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးတွင်စစ်ကောင်စီကအသွင်ယူဆေလွတ်ထားတဲ့သေချာခုနှစ်ဦးကိုစုံစမ်းဖော်ထုတ်တွေ့ရှိခဲ့ရကြောင်း MDY PDF ကမေလ29ရက်နေ့တွင်ထုတ်ပြန်လိုက်ပါတယ်၎င်းတို့အားလုံးသည် MDY PDF ထံမှဆွတ်ခွာထွက်ပြေးပြီးနောက်လက်ရှိတွင်မြန်မာနိုင်ငံတွင်၌ရှိနေကစစ်ကောင်စီထံသတင်းပေးဆက်လက်လုတ်ကင်နေစေဖြစ်ကြောင်း MDY PDF ပြန်ကြားရေးတာဝန်ခံကိုအော့စမန်ကပြောဆိုပါတယ်စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးနောက် MDY PDF တွင်အခြေခံစစ်သင်တန်း၃လတက်ခါဈေးဌာနတွင်တာဝန်ထမ်းဆောင်ခဲ့တဲ့ရဲသွေးခေါ်ချီရအောင်ဆိုသူသည်တခြားရဲဘော်များနှင့်ယင်းနှီးမှုရယူပြီးအမိရင်းနဲ့နေရက်လိပ်စာများကိုပုံစံမျိုးစုံဖြင့်တောင်းယူစုဆောင်းက2024ခုနှစ်ဒီဇင်ဘာလ17ရက်တွင်တက်မှဆွတ်ခွာထွက်ပြေးသွားတယ်လို့သိရှိရပါတယ်။ဒေဇင်သတင်းတို့ useless များပုံမူချသင့်ရန် SPS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ